Welcome to the Voice of America in Burmese.
Mingla nya da ma khnya tora chin paung pe ya ne kin shin ne ne tin ne chin nai ja ba de lo su taung mit ta po ta ba le 2022 khu ne zon la 28 ye tin ning ne ni nya be view no ma ba a si sin ne ko nya 9 nai ga ni 10 nai thi Washington DC myo daw ga ni sa tin thau lwin pe ni ba bi COVID-19 အခြေအနေတွေကြောင့်ပြည်ရေးစီစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာသောရရှင်တို့နားဆင်ကြရမယ့်အထက်မှာတော့ရန်ကုန်မြို့မြန်ကုန်မြို့နယ်အတွင်းမှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်ဟုတ်တယ်ခင်ဗျအခုလက်လိုက်ကစားဖြစ်တာဗျလက်လိုက်ကတော့တလုံးပေါက်ကအကြံကြေတော့ကြည့်တယ်ဟုတ်ကဲ့ဒီအကြောင်းသတင်းပေးဖို့ချက်အပြည့်အစုံနဲ့အတူဂျာကာလာအမျိုးသားညီညွတ်ရေ ပါတယ်အခုသတင်းတွေကိုကျွန်တော်ဇောင်းဝင်းလိုင်းနဲ့အတူမမသင်းအောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာဒီကနေ့မြန်မာနိုင်ငံရန်ကုန်မြို့မှာပောက်ကွဲမှုတွေရှိခဲ့သလိုကချင်းပြည်နယ်ဖားကန့်မြို့နယ်အတွင်းမှာလည်းပောက်ကွဲမှုနှစ်ခုဖြစ်ပေါ်ခဲ့ပါတယ်ရင်းချမ်းမြို့နယ်မှာတော့ကျေးရွာအုပ်ချုပ်ရေးမှူးတူတနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ၅လနီးပါးကြာလာတဲ့အချိန်အကြမ်းဖက်မှုတွေနဲ့ဖမ်းဆီးထိန်းသိမ်းမှုတွေဆက်ရှိနေတဲ့အချိန်ထဲမှာပဲအာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေဟာလည်းပုံစံမျိုးစုံနဲ့ဆက်ရှိနေကြပါရန်ကုန်တိုင်းမြန်ကုန်မြို့နယ်အတွင်းကဘင်းအောင်တရားအနီးမှာဒီကနေ့ကျေလောင်တဲ့ပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကရောက်ွက်တည်တဲ့ဝင်ပြီးဖြစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်အလားတူပဲဒီကနေ့မှာပဲအင်းစင်မြို့နယ်အတွင်းမှာလည်းပောက်ကွဲမှုတချို့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာသူဆင်းရဲတော့မသိရသေးပါဘူးတချင်ထဲမှာပဲကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကဟောင်ပါကြီးရွာအထက်တန်းကျောင်းနဲ့မြောက်ကျောင်းဖုန်ကြီးကျောင်းဝင်းအတွင်းကရွှေကျောက်တူးဖော်တဲ့နေရာတွေကလုကွက်တဲ့အနားမှာဒီကနေ့မနေ့6နိုင်လောက်ကဘုံနှလုံးပောက်ကွဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီဘုံပောက်ကွဲမှုတွေအတွက်စစ်ဆေးမှုတွေပြုလုပ်နေပြီးအသေးပြောက်ဆင်းရဲတော့မသိရသေးဘူးလို့ဆိုပါတယ်မန္တလေးတိုင်းမြင်းကြံမြို့နယ်တဲပြူဝရွာကစစ်ကောင်စီခန့်ထားတဲ့အုပ်ချုပ်ရေးမှူးဦးမြင့်ထေဟာဒီကနေ့မနေ့17နှစ်လောက်မှာတင်နတ်ဒဏ်ရာနဲ့တိတ်ဆုံးနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတက်လာပြီးနောက်မှာအသစ်ခန့်အပ်ခံထားရတဲ့အုပ်ချုပ်ရေးမှူးတချို့ကိုစစ်တပ်သတင်းပေးဒလန်အဖြစ်ဆွဆွဲပြီးတပ်ဖြတ်မှုတွေအခုနောက်ပိုင်းခက်ဆစ်ဆိတ်ဖြစ်ပေါ်လာနေတာပါတစ်ခါမှာဘုံပေါက်ကွဲမှုတွေနဲ့ပြစ်ခတ်မှုတွေဖြစ်ပေါ်နေတဲ့တစ်ချိန်တည်းမှာပဲစစ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေလည်းမြို့နယ်တချို့မှာဇက်တိုက်ရှိနေပါတယ်အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေပုံမှန်ပြုလုပ်လို့ရှိတဲ့တနင်္လာရီတိုင်းတဝယ်မြို့မှာဒီကနေ့လဲလူငယ်တွေဥဆောင်ပြီးမွန်လွဲတပိတ်ကျင်းပခဲ့ကြပါတယ
်
တနင်္လာရီတိုင်းတွင်းကလောင်းလုံမြို့နယ်နဲ့ကချင်ပြည်နယ်ဖားကန့်မြို့တို့မှာလဲဒီကနေ့အစဉ်အလာမပြတ်အာဏာရှင်စန့်ကျင်ရေးခြေတက်ဆန္ဒပြခဲ့ကြပါတယ်မန္တလေးမြို့မှာလည်းဒီကနေ့ဇွန်လ29ရက်နေ့မနေ့ပိုင်းကအောင်မြေတာဆန်ပညာရေးကျောင်းပေါင်းစုံတပိတ်စစ်ကျောင်းနဲ့တမဝိုင်မတက္ကသိုလ်ကျောင်းသူကျောင်းသားတွေတပိတ်စစ်ကျောင်းတို့ပူးပေါင်းပြီးခြေတက်ဆန္ဒပြခဲ့ကြသလိုတန်ခါတမကတပိတ်စစ်ကျောင်းလည်းအာဏာရှင်စန့်ကျင်ရေးခြေတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းတွင်းကဆလင်းကြီးနဲ့လက်ပတော်မျိုးတို့မှာလည်းစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်ခဲ့ကြသလိုမုံရွာပလဲရင်းမပင်ဆလင်းကြီးကနီစတဲ့မျိုးတွေပေါ်မှာလည်းစစ်ကောင်စီရဲ့ရဟယင်တွေပြန်ဝဲခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။ဥရောပနိုင်ငံတွေကိုခီးထွက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာဒေသစံတော်ချိန်ဒီကနေ့နေ့လယ်ပိုင်းကအီတလီနိုင်ငံရောမမြို့ကိုရောက်ရှိသွားပါပြီ။ဝန်ကြီးဘလင်ကင်ဟာအီတလီမှာရှိနေစဉ်အတွင်းအီတလီခေါင်းဆောင်တွေအပြင်ပိုဟာမင်းကြီးဖရန်စစ်အပါအဝင် G20 နိုင်ငံတွေကခေါင်းဆောင်တွေနဲ့ဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်သွားဖို့ရှိပါတယ်။ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကိုတွားရောက်ခဲ့ပြီးနောက်မှာဝန်ကြီးဘလင်ကင်ဟာပြင်သစ်နိုင်ငံကနေအီတလီနိုင်ငံကိုတင်းငွေတွေကထွက်ခေါ်သွားတာပါ။ဝန်ကြီးဘလင်ကင်နဲ့အီတလီနိုင်ငံသားဝန်ကြီးလူဝီဂျီဒီမာယိုတို့နှစ်ဦးဟာရောမမြို့မှာတနင်္လာနေ့ကျင်းပမဲ့ ISIS အဖွဲ့ချင်းမွန်ရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ညီလာခံကိုပူးတွဲကမကထပြုကျင်းပသွားကြမှာဖြစ်ပါတယ်။တနင်္လာနေ့မှာပဲဝန်ကြီးဘလင်ကင်ဟာဗာတီကန်လမ်းတော်ကိုတွားရောက်ပြီးပိုယဟာမင်းကြီးဖရန်စစ်နဲ့တွေ့ဆုံပါမယ်။တွေ့ဆုံမှုအတွင်းဥဒုရာသီပြောင်းလဲမှုလူမောင်ခိုကူးမှုနဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်ကျွေးမိဖြေလျှော့ပေးရေးကိစ္စရပ်တွေကိုဆွေးနွေးနိုင်ကြလိမ့်မယ်လို့ဗာတီကန်လမ်းတော်ကမျှော်လင့်ထားပါတယ်ခင်ဗျာ။ကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးအဖွဲ့နဲ့အီရန်ကြားရရှိထားတဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုစောင့်ကြည့်ရေးသဘောတူညီချက်တက်တန်းကုတ်ဆုံးသွားပြီဖြစ်တာကြောင့်သူတို့ရဲ့နျူကလ িয়ার ဆက်ရုံအတွင်းကဓာတ်ပုံတွေကိုပို့ပေးတော့မှာမဟုတ်ဘူးလို့အီရန်လွတ်တော်ဥက္ကဋ္ဌကတင်းငွေနေနဲ့မှာပြောကြားလိုက်ကြောင်းအီရန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒ တဘောတူကြီးဟာတက်တန်းကုန်ဆုံးပြီဖြစ်တဲ့အတွက်နျူကလ িয়ার ဆက်ရုံတွေနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကို IAEA နိုင်ငံတကာနျူကလ িয়ার အေဂျင်စီကိုပေးသွားမှာမဟုတ်တလို့နျူကလ িয়ার ဆက်ရုံတွေနဲ့ဆိုင်တဲ့အချက်အလက်တွေနဲ့ဓာတ်ပုံတွေဟာလည်းအီရန်ရဲ့ပိုင်ဆိုင်မှုအဖြစ်ထားရှိသွားမှာဖြစ်ပါတယ်လို့အီရန်လွတ်တော်ဥက္ကဋ္ဌမိုဟာမက်ဘခါကာလီဘတ်ကပြောပါတယ်။အီရန်ရဲ့နျူကလ িয়ার လုပ်ငန်းစဉ်ကို၃လကြာစောင့်ကြည့်ဖို့ IAEA နဲ့အီရန်ကြားဖေဖော်ဝါရီလမှာသဘောတူညီချက်ရရှိထားကြတာပါ။အင်ဒိုနီးရှားနိုင်ငံကမဟာဗျူဟာကျတဲ့ရီယောက်ကျွန်းပေါ်ကဘတ်တမ်ဒေတာမှာအမေရိကန်ဒေါ်လာ 3.5 သန်းတန်ဖိုးရှိတဲ့ရေကြောင်းတင်နှံကြောင်းဖွင့်ဖို့အမေရိကန်နဲ့အင်ဒိုနီးရှားတာဝန်ရှိသူတွေအုတ်မြစ်ချပွဲကျင်းပခဲ့တယ်လို့အင်ဒိုနီးရှားလုံခြုံရေးဌာနကပြောပါတယ်။ဒီရေကြောင်းဆိုင်ရာတင်နှံဟာဒေတာရင်းလုံခြုံရေးအတွက်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့တစိုက်တဒေတာဖြစ်တယ်လို့အုတ်မြစ်ချပွဲအခမ်းအနားကိုအွန်လိုင်းကနေပါဝင်တက်ရောက်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဆွန်ကင်ကပြောပါတယ်။မလကာရေလက်ကြားနဲ့တောင်တရုတ်ပင်လယ်ပြင်တို့ဆုံချက်ဒေသမှာဖွင့်လှစ်တဲ့ဒီရေကြောင်းဆိုင်ရာတင်နှံကြောင်းကိုအင်ဒိုနီးရှားရေကြောင်းလုံခြုံရေးအေဂျင်စီဘကလမ်ကဦးစီးဆောင်ရွက်မှာဖြစ်ပြီးစတင်ကကျောင်းသားတွေနေမဲ့ဘားတိုင်းနဲ့ဒုံးကျည်ပြည့်လွတ်နိုင်တဲ့နေရာတွေပါဝင်မယ်လို့ဆိုပါတယ
်။ UAE American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ31 kHz 9383ပိုင်းဒိုမီတာ32 kHz 9303ပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတရွေမှာဟိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်ထိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးအခြေအနေမှာရှိနေတာကြောင့်တနင်္ဂနွေနေ့မှာမြို့တော်ဘန်ကောက်နဲ့အနီးတစ်ဝိုက်အသွာအလာကန့်သတ်မှုအသစ်တွေကိုပြန်ပြီးတော့ချမှတ်လိုက်ပါတယ်။တနင်္လာနေ့မှာစပြီးတော့အသက်ဝင်ပြီးတော့တလတာကြာမြင့်မဲ့အဲဒီကန့်သတ်ချက်တွေထဲမှာဘန်ကောက်မြို့နဲ့အနီးနားကပြည်နယ်တွေမှာစားတောက်ဆိုင်တွေထဲမှာစားတောက်ခွင်ပိတ်ပင်တဲ့အချက်လဲပါဝင်ပါတယ်။အဲဒီဒေသတွေမှာရှိတဲ့ဈေးဝယ်စင်တာတွေကိုလည်းည9နာရီမှာပေးရမှာဖြစ်တယ်လို့လူစုလူဝေးနဲ့ပါတီပွဲအထိမ်းအမှတ်ပွဲတွေဆင်နွှဲရင်လည်းလူ20ထက်မပိုဖို့အစီကံချမှတ်လိုက်ပါတယ်။ယောဂကွင်းဆက်ဖြတ်တောက်နိုင်ဖို့နေရာ6ခုကဆောက်လုပ်ရေးလုပ်ငန်းခွင်နေတဲ့အလုပ်သမားတွေနေတဲ့အိမ်ယာစခန်းတွေကိုလည်းအဝင်ထွက်ပိတ်ထားမှာဖြစ်ပါတယ်။ဆောက်လုပ်ရေးအလုပ်သမား8,000-1,000လောက်နေထိုင်နေတဲ့အဲ့ဒီအိမ်ယာစခန်း950ကျော်မှာမေလကစပြီးတော့ယောဂပြန်ပွားမှုခွင်းဆက်နေရာ38နေရာရှိခဲ့ပါတယ်။ဆောက်လုပ်ရေးလုပ်သားတွေရဲ့အသွာအလာနဲ့နေရာရွှေ့ပြောင်းချထားမှုတွေကိုစောင့်ချက်စစ်ဆေးသွားဖို့ထိုင်းအာဏာပိုင်တွေအနေနဲ့လမ်းတွေပေါ်မှာစောင့်ချက်စစ်ဆေးရေးစခန်းတွေကိုဖွင့်လှစ်မှာဖြစ်တယ်လို့လည်း Writer သတင်းကဖော်ပြထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်မျိုးဗီဇကွဲအသစ်ကူးစက်ပြန့်နှံ့လာနေတဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာယောဂထိန်းချုပ်ရေးဒီကနေ့ကစပြီးတော့သတင်းနှစ်ပတ်အသွာအလာတွေကိုပိတ်ပင်ကန့်သတ်လိုက်ပါတယ်။ဇွန်လအလယ်လောက်တုန်းကဆစ်ဒနီမြို့မှာနိုင်ငံတကာလေကြောင်းလေယာဉ်ဝန်ထမ်းတွေကိုကားကျူပိုတောင်းရင်ယူထားသူရင်းမောင်းတူဒယ်တာမျိုးကွဲကိုဗစ်ကူးစက်ခဲ့ရတာကနေတဆင့်လူပေါင်း130ကျော်ကိုယောဂကူးစက်ခဲ့တာပါ။ဒီဒယ်တာလို့နာမည်ပေးထားတဲ့ကူးစက်မြန်မျိုးဗီဇကွဲကိုဗစ်ယောဂပိုးကအိန္ဒိယမှာပထမဆုံးတွေ့ခဲ့တာဖြစ်ပါတယ်။နိုင်ငံမြောက်ပိုင်းဒါဝင်မြို့မှာလည်းရှီတူးဖော်ရီမိုင်းတစ်ခုနဲ့ဆက်ဆက်ပြီးတော့ယောဂကုသမှုတချို့ရှိတဲ့အတွက်48နာရီအသွာအလာပိတ်ပင်ကန့်သတ်မှုတွေတီးခြားချမှတ်ထားပါတယ်။ဌာနေတိုင်းသားအများစုနေထိုင်တဲ့နိုင်ငံမြောက်ပိုင်းမှာယောဂကုသတူတွေနဲ့အနီးကပ်ထိတွေ့ခဲ့သူတွေကိုရှာဖွေဖော်ထုတ်နိုင်ရေးအခက်အခဲတွေရှိမှာကိုလည်းတာဝန်ရှိသူတွေကစိုးရိမ်နေပါတယ်ရှင်။အိန္ဒိယနိုင်ငံမှာ COVID-19 ချိန်ချမှုအန္တရာယ်ဆက်ပြီးရှိနေစေဖြစ်ပြီးကာကွယ်ဆေးထိုးဖို့နဲ့ယောဂမကူးဆက်အောင်ကျန်းမာရေးအရာစည်းကမ်းသတ်မှတ်ချက်တွေကိုလိုက်နာရေးအယုံဆိုင်ကြဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္ဂနွေနေ့လစဉ်ရေဒီယိုမင်ကုံးမှာပြောဆိုသွားပါတယ်။အိန္ဒိယပြည်သူတွေအနေနဲ့ကာကွယ်ဆေးထိုးဖို့တွန်းဆုတ်ဆိုရင်းနေစိတ်တွေကိုဖျောက်ကြဖို့လဲဝန်ကြီးချုပ်မိုဒီကတိုက်တွန်းလိုက်ပါတယ်။ကျမ်းမာရေးပညာရှင်တွေခြေရန်ကနေမနိုင်ဝန်ထမ်းအဓိကကုသပေးနေတဲ့ကျမ်းမာရေးဝန်ထမ်းတွေရဲ့တိတ်ပန့်နီးကြပြောဆိုချက်တွေအပေါ်မှာယုံကြည်ဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်။အိန္ဒိယကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရတနင်္ဂနွေနေ့ကအိန္ဒိယမှာကိုဗစ်ကူးစက်ခံရသူ9,000ကျော်ရှိပြီးတော့သေဆုံးသူ1,100ကျော်ရှိပါတယ်။Johns Hopkins တက္ကသိုလ်ဆင်းရဲရတော့ကမ္ဘာပေါ်မှာအိန္ဒိယဟာ American ပြီးရင် COVID-19 ကူးစက်ခံရမှုဒုတိယအများဆုံးဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယမှာယောဂကုသမှုအတော်များများထဲသွင်းမတွေ့မိပေနဲ့စီးရဲမရှိဖြစ်နေနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။ John Hopkins တက္ကသိုလ်ရဲ့တနင်္ဂနွေနေ့အထိထုတ်ပြန်ချက်အစီအစဉ်တွေအရတော့ American မှာယောဂကုသတူ 33.6 တန်းရှိပြီးအိန္ဒိယမှာကုသတူက 30.2 တန်းရှိပါတယ်။ဘရာဇီးကတော့ကုသတူ 18.3 တန်းရှိပါတယ်။ကမ္ဘာတဝန်းမှာ COVID-19 ကုသမှုစုစုပေါင်း 180.8 တန်းရှိတယ်လို့စီးရင်တွေကဖော်ပြပါတယ်ရှင်။တိုကျိုမှာကျင်းပတဲ့အိုလံပစ်ပွဲတော်မှာအမေရိကန်သမ္မတကတော်ဂျိလ်ဘိုင်ဒန်တက်ရောက်ဖို့အတွက်ဂျပန်နဲ့အမေရိကန်ပြည်ထောင်စုအကြားအစီအစဉ်တွေချမှတ်နေပြီးတော့သမ္မတဂျိုးဘိုင်ဒန်ကတော့လိုက်ပါမယ့်ပုံမရှိဘူးလို့ Humanitarian ဘုံနေစဉ်သတင်းစာကတနင်္ဂနွေနေ့ကရေးသားပါတယ်။ဇူလိုင်လ23ရက်နေ့မှာကျင်းပမယ့်အိုလံပစ်အကစားပွဲတော်ဖွင့်ပွဲအခမ်းအနားမှာသမ္မတကတော်ဂျိလ်ဘိုင်ဒန်တက်ရောက်ရင်းနဲ့ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါနဲ့တွေ့ဆုံဖို့ကိစ္စတွေဟာဂျပန်နဲ့အမေရိကန်အစိုးရတွေစီစဉ်နေတဲ့ဖြစ်နိုင်ခြေကိစ္စတွေအဖြစ်သတင်းစာမှာဖော်ပြပါတယ်။ဒါပေမဲ့ဘယ်သတင်းရက်ွက်ကမှတိတိကျကျကိုးကားရေးသားထားတာတော့မရှိပါဘူး။ဂျပန်နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့အဓိကမဟာမိတ်အဖြစ်ပြောဆိုပြီးကိုရိုနာဗိုင်းရပ်စ်ကရောဂါတွေကြောင့်အိုလံပစ်အကစားပွဲစဉ်တွေကိုမဖြစ်မနေဆက်ကျင်းပဖို့ဝန်ကြီးချုပ်ဆူဂါရဲ့ဆုံးဖြတ်ချက်ကိုထောက်ခံတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်။ COVID-19 ရောဂါကူးစက်မှုတွေရှိလာမှဆိုရင်လည်းအတွေ့ဂျပန်မှာကမ္ဘာအကြီးဆုံးအိုလံပစ်အကစားပွဲတော်ကျင်းပရေးကိစ္စကိုတနှစ်ရှုဆိုင်ခဲ့တာပါအခုလည်းအိုလံပစ်ပွဲတော်ကျင်းပမယ်ဆိုရင်ယောဂကုသမှုတွေကရှိနိုင်တယ်ဆိုပြီးတော့ဂျပန်ပြည်သူတွေနဲ့ကျန်းမာရေးပညာရှင်တွေကဆက်ပြီးတော့စိုးရိမ်နေစေဖြစ်ပါတယ်2024အိုလံပစ်ပွဲတော်ကိုတော့ပြင်သစ်နိုင်ငံပါရီမြို့မှာလက်ခံကျင်းပမှာဖြစ်ပြီးအခုဂျပန်အိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုပြင်သစ်သမ္မတအီမန်နျူရယ်မက်ခွန်တက်ရောက်ဖို့စီစဉ်နေတယ်လို့လည်းပြောပါတယ်ရှင်တော်ရရှိများရှင်တင်းနေဦးနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်ရန်ကုန်တိုင်းမြန်ကုန်မြို့နယ်နဲ့အင်းစိန်မြို့နယ်အတွက်မှာဒီနေ့ဘုံပေါက်ခွဲမှုတွေ၅ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့မြို့ကန်တွေကပြောပါတယ်ပေါက်ခွဲမှုတွေဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ွက်တွေအတွင်းမှာပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းပြောပါတယ်ဒီအကြောင်းပြည်သူကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာရန်ကုန်မြို့ကမြန်ကုန်မြို့နယ်နဲ့အင်းစိန်မြို့နယ်တွေမှာတော့ဒီနေ့မှဘုံပေါက်ကွဲမှုတွေနဲ့အတူပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။မြန်ကုန်မြို့နယ်မြင်းအောင်တရားအနီးကသမိုင်းတရက်ကွက်မှာတော့ဒီနေ့နေ့တယ်နှစ်နာရီကျော်လောက်ကဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။မြန်ကုန်မြို့နယ်လူမှုကြီးကြပ်ရေးဌာနဦးစီးမှုရုံးနဲ့ပြည်တွင်းခွန်များရုံးသားမှပေါက်ကွဲမှုဖြစ်တာလို့သမိုင်းတရက်ကွက်မှာနေထိုင်သူဒေသခံတဦးက VOA ကိုပြောပါတယ်
။နှစ်နာရီခန့်လောက်ကစဖြစ်တာဗျ။နှစ်နာရီခန့်လောက်ကတော့တလုံးပေါက်တဲ့အကြံကြေကြေအဲ့ဒါလည်းပြီးလို့ဒါလည်းနှစ်နာရီ55လောက်ပဲတစ်ခါချက်ပြီးတော့ခတ်တော့တယ်။လည်းလည်းကလည်းအဖေရောကြားမှာတောက်ထားလို့ဆိုရတယ်။တွင်းနေကြတွင်းနေဆိုတာကျွန်တော်တို့ရဲ့တော့သူရုံးနေတယ်လမ်းနှစ်လမ်းသုံးလမ်းကြတာမဲ့တော်တော်ကြေကြေမားမားကိုကြားရတယ်ခင်ဗျာ။
ပေါက်ကွဲမှုကပြင်းထန်တဲ့အတွက်ထိခိုက်ဒဏ်ရာရတာတွေရှိနိုင်တယ်လို့သူကပြောပေမဲ့ပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ွက်အတွင်းမှာပစ်ခတ်တာတွေစစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်နေတာကြောင့်ဘလောက်ထိခိုက်ဒဏ်ရာရတယ်ဆိုတာအတိမပြုနိုင်ဘူးလို့လည်းဆိုပါတယ်။ဒါနဲ့ပတ်သက်ပြီး VOA အနေနဲ့လည်းအခုချိန်တော့တိကျအတိပြုနိုင်ရင်တော့မရှိသေးပါဘူး။ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ွက်တွေအတွင်းမှာတနက်တည်းနဲ့ဇက်တိုက်ပစ်ခတ်တာတွေရှိခဲ့ပြီးတော့အချက်30လောက်ထိရှိတယ်လို့လည်းသူကစက်ပြောပါတယ်။
အစမတချင်ဖြစ်တဲ့တောက်တဲ့အချိန်မှာကြလိုက်ပြီးတော့ပြစ်တာကအခုဆံကေတမအုပ်ဒီအဓိကထားပြီးလိုက်ပြတဲ့ပုံနဲ့ဆိုအဲ့ဒါကိုလိုက်ပြတဲ့လိုက်ပြတဲ့ပြည်ရဲ့ပြည်ရဲ့တော့လမ်းလမ်းနေတဲ့အချိန်ကလိုက်ပြီးလုံပြီးတော့ပြစ်တဲ့ပုံနဲ့ရှိတာခင်ဗျအချင်းဆက်တော့လည်းလာကြတော့တောက်ချောက်ဆွဲပြီးပြစ်တဲ့ပုံနဲ့ရှိတယ်ခင်ဗျဒီပြတဲ့ခါကတော့တစ်ခါဖြစ်ပြီးတဲ့အချိန်မှာတော့ဖြတ်ပြီးတဲ့ပြည်ရဲ့အတွက်ဒီလိုရလူရည်ရည်ပြီးပြစ်တဲ့ပုံနဲ့အတောင်ကြရတယ်ခင်ဗျ
သာပြင်ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အချိန်မှာသမိုင်းတရက်ကွက်အတွင်းရောက်ရှိနေသူမျိုးကန်နောက်တူကလည်းသူကြုံတွေ့ခဲ့ရတဲ့အချိန်တွေကို VOA ကိုအခုလိုပြောပါရယ်
။မဖြစ်ခင်တနားရီဝဲကျော်တော့ကအဲ့မှာရောက်နေတာပေါ့နော်။ကျောင်းပြီးတော့ကျွန်တော်တို့ကဟိုဟုတ်ကဲ့ဒီလိုင်းကျော်တော့မှာအမျိုးရှိတော့အဲ့မှာသွားရတယ်။ဒါပေမဲ့အဲ့ဒီနေရာကအရင်ကပိတ်ရတာကတော့တပတ်၁၀ရက်ကျော်တော့ရှိပါသေးတယ်။လူရောစပိန်ရောဘာမှမသိမချက်တာပေါ့နော်။အဲ့လိုမျိုးပိတ်ခဲ့တာအခုပေါက်တယ်ဆိုတော့ကျွန်တော်လည်းအိမ်ပေါ်မှာတော့မသိဘူး။အိုးတော့ကိုရောအိမ်ပေါ်မှာရဲဘာမှလုပ်လို့ရအောင်ဒီကျွန်တော်ကလည်းပြန်နေလာတော့အာညနေ3:00 4:00 လောက်မှကျွန်တော်ပြင်ပြန်လာတာပေါ့။ဟိုသူတို့ညီကောင်လေဘာသူကဘာလို့မသိဘူး။နှလုံးပေါက်တာပေါ့။ပေါက်ပြီးတော့ထိုင်းတိုင်းတိုင်းနဲ့ပြစ်တာတော့အချက်30-40လောက်ရှိတယ်။ဟိုတွေ့လို့ပြစ်တာလားမတွေ့လို့ပြစ်တာလားတော့ဒီချာတော့မသိဘူးကြ။ပြစ်တာတော့ဟို3-4ရောက်ပဲဇုံပဲကြည့်ကြတာလေတော်တော်ပဲဟိုဆက်သက်ကြည့်ဆိုတယ
်။အခုပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာမှာ မျိုးနဲ့အခွန်ရုံးနဲ့လာဝကရုံးလို့ဌာနဆိုင်ရဲ့ရုံးတွေရှိတာကြောင့်လုံကြုံရေးတင်းကျပ်ထားပြီးအခုနောက်ပိုင်းရင်အသွားလာတွေကိုခွင့်မပြုတော့ပဲလမ်းပိတ်ထားတာဖြစ်တယ်လို့မြို့ကနေကပြောပါတယ်အဲ့လိုလမ်းပိတ်တာတွေနဲ့လုံကြုံရေးတင်းကျပ်ထားတဲ့ဂျာကပဲအခုလိုပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုကြောင့်အဲ့ဒီနောက်တစ်ဝိုက်မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ် ကျွန်တော်တို့ကဟိုဟိုဘက်ကြည့်ချင်တာကျွန်တော်ဒီရေကားကြီးစေကားကြီးရောက်ပြီးကျွန်တော်တို့ချာချာပြီးဘုရားချင်းဒီဘက်ကဘုရားလမ်းဘက်လိုက်တဲ့ဘောဖြစ်တာပေါ့ခင်ဗျာဒါပြင်ဒီနေ့မနက်ပိုင်းကလည်းအင်းစိန်မြို့နယ်အတွင်းမှာဘုံသုံးလုံးပောက်ကွဲခဲ့ပါသေးတယ်မနက်ရှင်းလိုက်ကွဲလောက်ကနေ9နာရီကြာမှာအင်းစိန်မြို့နယ်အတွင်းကကားမတိုင်တွေမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ ဒီနေ့ကိုဆက်လက်ပြီးတော့ကြီးညာပြပွဲတွေဇက်တိုက်ဖြစ်ပေါ်လာခဲ့သလိုပောက်ကွဲမှုတွေပြစ်ခတ်တိုက်ခိုက်မှုတွေဟာလည်းနိုင်ငံတော်မှာနေစဉ်လိုလိုဖြစ်ပေါ်နေပါတယ်ခင်ဗျာ
ပတ်စံစီစဉ်ဒီကိုတင်ဆက်ပြီးပါမယ်ရေစုံတော့မြမအရေးစနေကစီစဉ်ဖြစ်ပါတယ်ဆရာနာသိမှုကိုစန့်ကျင်နေရတဲ့ထဲကလက်နက်ကင်ပြီးတော့ခုခံတိုက်ခိုက်တဲ့အခါမှာလုံနီးကင်ပြီးလွဲပါလို့ရှင်လက်နက်ကင်တိုက်ပွဲကနေပြီးတော့အကြမ်းဖက်လို့ရဖက်ကိုရောက်သွားနိုင်တာမို့လို့3ပြုထင်းသိမ်းလှုပ်ဆောင်မှုအတွက်ဂျက်ကလာမျိုးသားညီညီရေးဆိုရအန်ယူဂျီရဲ့လူခွင့်ဆိုင်ရာဝန်ကြီးဌာနပြောသ ကောမျိုးမင်းယူရီနဲ့ဆက်သွယ်နေမြန်ဝင်ကြည့်ရတဲ့ကျေးဇူးတင်ပါတယ်ခင်ဗျာဒီမှာနိုင်ငံမှာတစ်ခါမှမရှိဘူးပြီးတဲ့လူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနဒီဝန်ကြီးဌာနကိုတာဝန်ယူလို့ဆောင်နေရတဲ့ပြည်တော်စုဝန်ကြီးမျိုးသားဂျာကာလာမျိုးသားညီညွတ်အစိုးရရဲ့ပြည်တော်စုဝန်ကြီးပေါ့လေဆိုတော့အော်မျိုးမင်းတို့ဒီလူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနနဲ့လက်ရှိမှာအဓိကဘာကိုဦးစားပေးပြီးတော့လုပ်နေပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဂျာကာလာဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမအဆုံးကတော့အခုဒီစစ်အာဏာရှင်သောအာဏာသိမ်းပြီးနောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့လူ့ခွင့်ချုပ်ဖောက်မှုမျိုးစုံကျွန်တော်တို့မမေ့မလျော့ဒီကိစ္စကိုမှတ်တမ်းတင်ဖို့ရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံနဲ့တကွမ်းမှာဖြစ်နေတယ်။ရိုးရိုးတာမန်လူ့ခွင့်ချုပ်ဖောက်မှုတော့ပြောလို့မရဘူး။စနစ်တကျအမိန်ပေးပြီးတော့အမိန်စစ်စစ်မှုစစုံတရားနဲ့အရက်သားပြည်သူတွေကိုခိကိုက်နစ်နာအောင်ယူရတာဖြစ်တဲ့အတွက်အနည်းဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နေကျင့်မှုဖြစ်သွားပါတယ်။အဲ့တော့ဒီချက်တွေကိုကျွန်တော်တို့ဒီဘူညီဌာနကိုတိုက်ရိုက်သိနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်ပေါ်ဆောင်နေရဲ့ဒီလိုမျိုးကျွန်တော်ရရှိနေတဲ့အချက်တွေကိုအချိန်ချင်းကြလို့ရှိရင်ဒီလားနှစ်ခုရအောင်ကျွန်တော်ပေါ်ဆောင်မှုအတွက်လုပ်ဆောင်ပါမယ်။နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အခြေရှိတွေကနေတာဟိုအဖြစ်ပေးခံရနေလွတ်မြောက်နေတဲ့ culture of dignity ကိုလုံးဝရပ်တန့်မှုအတွက်ကျူးလွန်နေတဲ့သူတွေကိုကျူးလွန်မှုအစ်အတိုင်းကျောက်စွာရိမ့်ပိုင်မှုအတွက်နောက်ကနိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်။ဒါက20မှာနောက်ကတစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူ့ခွင့်ရေးကိုလေးစားခြင်းလူ့ခွင့်ကိုကာကွယ်ပေးခြင်းနဲ့ကြီးသူကြီးသားတွေအားလုံးလူ့ခွင့်ရေးကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်၃ရပ်ကိုကျွန်တော်လွတ်ဆောင်ဖို့လိုအပ်ပါတယ်။အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်တွေဆန်းဆောင်ရင်တစ်ချိန်တည်းမှာ NUG ကချက်မှတ်တဲ့ policy တခြားဝန်ကြီးဌာနတွေကချက်မှတ်မယ်လုံငန်းစီဒီမှာလူ့ခွင့်ရေးကိုအခြေခံပြီးတော့နိုင်ငံသားစံချိန်စံညွှန်းနဲ့ညီလောက်ဆောင်နိုင်ဖို့အတွက်ဒါဒီကျွန်တော်တို့တခြားဝန်ကြီးဌာနအားလုံးနဲ့ချိတ်ဆက်ပြီးဥပဒေဆောင်ရွက်သွားဖို့အတွက်အဓိကလမ်းကြောင်းသုံးခုကျွန်တော်တို့ပြင်ဆင်ထားပါဗျာ
။ညပေါင်းများစွာဖြစ်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်နေဒါတွေအတွက်အချိန်မှတာဝန်ယူမှုတာဝန်ခံမှုရှိအောင်ဒါလုပ်ပဲအပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့အပြစ်ပေးမခံရတဲ့အခြေအနေကိုကြောက်သွားအောင်လုပ်မယ်ပေါ့။ဆိုအဲ့လိုလုပ်တဲ့နေရာမှာပုံမျိုးလို့အဓိကဘလူခက်ခဲကြီးကြုံရတာရှိလဲ
ဒီလိုမျိုးအချက်လက်စုဆောင်တဲ့ခါမှာကျွန်တော်တို့ဟို online social media ကအချက်တွေကျွန်တော်တို့ရရှိပါဒါကတော့အဲ့လိုမျိုးချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုခိတိမှုဖြစ်လာတယ်တယ်လီဖုန်းနေရာစစ်ဆေးပြီးတော့ဖမ်းဆီးမှုဖြစ်လာတယ်မှာလူတွေမှာကိုယ်ပုံရ data တွေတော့မှာကိုလမ်းပေါ်ရဲ့ဒီယူရဲ့ကိစ္စဖြစ် တတိယနေ့ကိုအကျောက်တရားနဲ့မကြီးဝါလို့ရုံမကောက်ဘူးတတိယနေ့ကိုစူးစောင်းထားတဲ့သူတွေကိုနောက်ထပ်အကျောက်တရားနဲ့ဖမ်းဆီးမှုတွေတယ်လီဖုန်းတွေစစ်ဆေးတာတွေအချက်လက်တွေစူးစောင်းတာတွေဓာတ်ပုံတွေတွေ့တာမှအရေးကြီးမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချသွားနဲ့ကျွန်တော်တို့ပေးဖို့ပို့အတွက်ခက်ခဲတော့အများကြီးပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလောက်ဆောင်တဲ့ခြေကအရန်ကိုများပါတယ်အခုကျွန်တော်တို့ဒီမှာဆက်လို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြောတင်ပြမှုတွေအားလုံးတော့ကျွန်တော်၃လောင်းကျော်ရှိတယ်။ဒါတွေကကျွန်တော်တို့ကအချက်လက်တွေဆုတ်ထားတယ်။ဒါပေမဲ့အချက်လက်စီကိုလည်းမရသေးဘူး။တကယ်လို့ကျွန်တော်တို့ကတရားဥပဒေညှတာကိုလောက်ဆောင်မယ်ဆိုရင်ပုံပုံပြီးတော့ခိုင်လုံတဲ့တက်တေထောက်တာ။ဒါတွေကကျွန်တော်တို့ defect လို့ခေါ်တဲ့အတုလုပ်ထားတာမဟုတ်ဘူး။တကယ်ဖြစ်ပျက်တယ်ဆိုတဲ့အချက်တွေကိုပြန်လည်စုံစမ်းမှုအတွက်အဲ့ဒီနေရာမှာတော့ခက်ခဲအများကြီးရှိနေတော့မှာ။ဒါကြောင့်လည်းဆိုတော့လူတိုင်းကတင်ပြနေတယ်၊လူတိုင်းကလာတယ်အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့တက်စီထောက်တာခိုင်လုံမှုအတွက်လုံဆောင်တဲ့မှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လေသွားလာနေတဲ့ဒီခါမျိုးမဟုတ်တဲ့အတွက်အချက်လက်ကိုစုဆောင်တဲ့အခါမှာအများကြီးကျွန်တော်တို့စိတ်ဖောက်မှုတော့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပိုင်းမှာပေါ့နော်။ဒါကလည်းဘာလဲဆိုလို့ကျွန်တော်တို့ဟိုအရင်တော့ဆိုရင်တော့တရားဝင်ဆက်သွယ်ရေးလမ်းကြောင်းတွေရှိရဲ့အခုကျတော့ကျွန်တော်တို့အနေနဲ့ဆက်သွယ်ရေးအခါမှာဟိုကိုယ့်ရဲ့ဝန်ကြီးချက်ဒီကျွန်တော်တို့ပုံစံကိုယ်တိုင်ကဟိုကြည့်ပြီးတော့ဟိုကြားပါလာလို့ဆောင်နေတဲ့အတွက်အရင်လိုမျိုးကျွန်တော်တို့ရုံးသိသိကြမဆိုင်နိုင်တဲ့ကိစ္စတခုကလည်းနောက်ထပ်ချုပ်ပြရတဲ့အခက်အခဲတစ်ခုပါပဲ
။ဟုတ်ကဲ့ဆိုတော့ဒီအရာတွေစုဆောင်ထားတယ်လားဟိုအချက်လက်တွေရပြီဒီအချက်လက်တွေကနေတစ်ဆင့်ဒါတွေကိုတကယ်တမ်းဟလာ action ပေါ့လေတကယ်တမ်းအရေးယူလို့ဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲဟောမျိုးမျိုးလက်ရှိကလည်းပဲပြောရရင်ဒီဂျာကာလာပြောတဲ့ညွေအစိုးရဆိုတာကဟိုကျွန်တော်နားလေတလောက်ပေါ့နော်မင်းကြီးဌာနရေးတာဝန်ရှိတဲ့လူတွေကတိကျတိကျစီရမှာနေရာတိကျတိကျလှူရှားနေကြတဲ့အခါကြတဲ့အခါကျခုနပြောသလိုရုပ်ပါညာလည်းပဲခိုင်မာမာရှိတဲ့အခါကျတော့တကယ်တမ်းဟလာရေးယူလို့ဆောင်နိုင်ဖို့တဲ့ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီအများဆုံးညီညာပေါ့နော်တရားရုံးကိုတင်မယ်ပြည်ပြန်နေချမှတ်မယ်ဆိုရအပိုင်းမှာဒါကရေရှည်သွားအောင်ပါကာလလည်းအများကြီးကြာတယ်ဒါနဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတစ်ခုကဒီဒီစစ်အစိုးရနဲ့ပတ်သက်နေတဲ့စစ်အုပ်စုနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လက်နက်နဲ့ပတ်သက်ပြီးတော့လုပ်ဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တအောင်ကျွန်တော်တို့လုပ်ဆောင်နိုင်ပါမယ်ဟိုကုလသမဂ္ဂတစ်ခုလုံးမှာလည်းဒါတော်တော်ကြီးကိုနေရာတိုင်းပြီးပါမြန်မာနိုင်ငံရေးကိုဆွေးနွေးလာကြပြီနောက်တစ်ခါဒီတဲ့ပုံပုံပြီးတော့ပြင်ထန်တဲ့အရေးယူမှုတွေဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်ပထမအဦးဆုံးဒီစစ်အုပ်စုအနေနဲ့ဘလို့မှဆက်ပြီးတော့အာဏာကိုထိမှတ်ထားနိုင်ဖို့အတွက်ဒီရင်းကအင်အားကြီးလည်းယူရတယ်လို့ပြပရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်အဲ့လိုမျိုးနေရာမျိုးဖြစ်အောင်လွတ်ဆောင်နေတာမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီးလို့ပြောလို့ရတယ်ဒါကတော့လက်ရှိချိန်ဒီပါနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေကအရေးယူနိုင်တဲ့ကိစ္စမျိုးခုံရုံးတည်ပြီးတော့ဖြစ်ပေးရေးယူနိုင်တဲ့ကိစ္စမျိုးကဒီပုံမှန်အခြေခံပြီးတော့နောက်ထပ်ရေရှည်သွားမယ့်ကိစ္စမျိုးဖြစ်ပါတယ်ရေရှည်မှာသွားမယ့်ကိစ္စတစ်ခုကိုသွားဖို့အတွက်အားလို့အားမြတာဖြစ်ပြီးတော့ဒီမဲ့စားဒီလိုမျိုးလမ်းကြောင်းကိုသွားနေခါမှာတစ်စင်းပြီးတစ်စင်းတိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအစီအပြေလို့ပြောလို့ရပါတယ်ဗ
ျဟုတ်ကဲ့ဆိုတော့ဂျာကလာမျိုးသားညွေစုရဲ့မူဝါဒရဲ့ရည်ရည်ချက်တွေပတ်သက်ရင်ဟလာယူရင်းရောပြပါရောပေါ့လေသူပြင်းတော့နိုင်ငံတကာကအဓိကစိတ်ဝင်စားနေတာကဘာလဲဆိုတော့ဒီရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့ရင်းများလူနည်းစုတွေနဲ့ပတ်သက်တဲ့ရည်ရည်ချက်သဘောထားနော်ပြည်ထဲမှာရှိနေတဲ့ရင်းများလူနည်းစုတွေကိုတင်္ဂလိစ်ကိုထွက်ပြေးသွားကြတဲ့ရင်းများလူနည်းစုတွေကိုတို့တွေဒီလူခွင့်ရချိုးဖောက်မှုကိုအကြီးအကျယ်ခံစားခဲ့ကြရတဲ့သူတွေဖြစ်တယ်။ဆိုတော့ဒီလူညာလူနည်းစုနဲ့ပတ်သက်ပြီးတော့ NUG မှာ NUGC ကနေပြီးတော့တိကျပြတ်သားတဲ့မူဝါဒသဘောထားမျိုးမကြားသေးဘူးလို့အလို့ပြောကြတာရှိတယ်။ကျွန်တော်လည်းလူမတွေ့မိသေးဘူးလို့ဆိုတော့လူညာရေးနဲ့ပတ်သက်ပြီးတော့ NUG ရဲ့မူဝါဒရည်တည်ချက်သဘောထားကပါများပါလေ။
NUG ရဲ့ရည်တည်ချက်မပြောခင်မှာလူခွင့်ရကိုလွတ်ဆောင်တယ်ကျွန်တော်ရည်တည်ချက်ကတော့လူခွင့်ရဆိုတာလူသားအလုံးနဲ့သက်ဆိုင်ပါလေ။ပတူတာပဲဖြစ်ဖြစ်တခြားလူသားတယောက်ပေါ်မှာမတရားလုပ်ဆောင်ခြင်းကလူခွေချိုးဖောက်မှုဖြစ်တယ်။အဲ့တော့လူခွေချိုးဖောက်မှုမှာပတူကပတူလုံးလို့ဆိုတဲ့အရာမျိုးကျွန်တော်မရှိဘူး။ပတူကပဲပတူကိုလုံးလုံးလူခွေချိုးဖောက်မှုကိုလူခွေချိုးဖောက်မှုဖြစ်နေပါလား။အဲကြောင့်မလို့ကျွန်တော်ဒီလူမျိုးဒီအစိုးရမှာတာဝန်ယူတဲ့အပိုင်းမှာကျွန်တော်အနေနဲ့လူခွေချိုးဖောက်မှုကိုကျွန်တော်တို့ကင်တွေဖို့လုပ်တယ်။လူပိနေပတ်သက်ပြီးရည်တည်မှုတွေလုံဆောင်မှုလိုအပ်တယ်ဆိုပြီးတော့ကျွန်တော်စတင်ပြီးတော့ပြောပါတယ်ပြောတဲ့အခါမှာပထမဆုံးကျွန်တော်ကြုံတွေ့ရတဲ့အကြောင်းအရာကတော့ Ranger issue ပါ Ranger တွေပေါ်မှာအရင်ဆုံးကပြိနေမှုတွေကျွန်တော်တို့ရှိခဲ့တယ်ဒါနဲ့ပတ်သက်ပြီးတော့က ျွန်တော်တို့နိုင်ငံသားလည်းအာရုံစိုက်နေတယ်ဒါကြောင့်မလို့ NUG အနေနဲ့ရိုးရာနဲ့ပတ်သက်တဲ့ဟိုဘူဝါဒတစ်ခုရည်တည်ချက်တစ်ခုချမှတ်ပေးဖို့အတွက်ကျွန်တော်ကိုဝိုင်းဝန်းပြီးတော့အကြံပြုကြတယ်အဲ့တော့ကျွန်တော်နေပြောတာနှစ်ချက်ရှိပါတယ်ဟုတ်ကဲ့လူ့ခွင့်ရေးကိုခြေရာမှုတွေလိုအပ်တယ်ဒါပေမဲ့နိုင်ငံတကာပြောဖို့အတွက်စက္ကူပေါ်မှာချရေးတဲ့ policy ကိုကျွန်တော်မလုပ်ချင်ဘူးအမှန်တကယ်လူသားရဲ့ချူတောင်ရလူ့ခွင့်ရေးကိုခြေခံတဲ့ရည်တည်ချက်ဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခွင့်ပေးပါနောက်တစ်ခါတာမျိုးရေးမယ်ဆိုလို့ရှိရင်တော့ပါဝင်ပတ်သက်သောသူများနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အသံသူတို့ရဲ့ခံစားချက်သူတို့ရဲ့အယူဆတွေထည့်သွင်းဖို့လိုအပ်တယ်ဆိုတဲ့အရာကိုတောင်းတဲ့အခါမှာသူတို့ဒီအစိုးရအနေနဲ့တာဝန်ပေးရတဲ့ကျွန်တော်ဒါမျိုးတွေ့နေရပါတယ်အဲ့တော့ကျွန်တော်တို့တွေ့ဆုံတဲ့အခါမှာသူတို့လည်းအတန်ဒီနားဆောင်ရအောင်ကျွန်တော်တို့စိတ်ထဲမှာတွေးထားတဲ့ချက်ကိုလည်းသူတို့အနေနဲ့ဘယ်လိုလက်ခံလဲဆိုတာသိဖို့အတွက်ကျွန်တော်တို့နှစ်ပတ်လောက်ချိန်ယူရပါတယ်အဲ့တော့မကြာမီမှာဒီလိုမျိုးကျွန်တော်တို့ NUG ကနေတက်တည်တဲ့ရင်းညာများပေါ်မှာတက်တည်ချက်ကိုယ်စီပေးပါချေပတ်ချက်မှာကျွန်တော်ထပ်ပါအဲ့ဒီမှာတော့ကျွန်တော်တို့အကြအဖြစ်ပြောချင်တဲ့ကိစ္စတစ်ခုကတော့ရိုဟင်ဂျာတွေကိုရိုဟင်ဂျာဖြစ်ခေါ်တဲ့ချက်ကျွန်တော်တို့ဒါကိုလက်ခံပါဘာကြောင့်လဲဆိုတော့သူ့ရဲ့ရည်တည်ချက်ဖြစ်တယ်နောက်တစ်ခါရိုဟင်ဂျာတွေမြန်မာနိုင်ငံအတွင်းမှာတခြားနိုင်ငံသားနဲ့ဂန်တူเนาะသူတို့ဘုံမှာလူတွေချုပ်ပေါက်တာဘယ်လို့မှကျွန်တော်တို့လက်မခံဘူးဘတူဘုံမှာဖွဲတားခြင်းမရှိစေရလူတစ်ဦးတစ်ယောက်ရဲ့တစ်ဦးချင်းခွင့်ရကျွန်တော်တို့လက်ခံနေအသိမှတ်ကြည့်လဲကာကွယ်ပေးမယ်နောက်တစ်ခါကျွန်တော်တို့ဒီကျွန်တော်တို့82ဥပဒေပေါ့နော်နိုင်ငံသားဥပဒေမှာအနှစ်ချိန်အများကြီးရှိတယ်။135ဆိုရင်နံပါတ်ကိုခြေခံပြီးတော့နိုင်ငံသားသတ်မှတ်တဲ့ခါအပါဒိုင်းစာတွေမကဘူးတခြားလူမျိုးတွေပါအများကြီးကျွန်တော်ထိခိုက်တဲ့ဟာမျိုးဖြစ်တယ်။ဒါကြောင့်မလို့82ဥပဒေကိုကျွန်တော်တို့ဖိနှိပ်တဲ့ဥပဒေဖြစ်ကျွန်တော်သတ်မှတ်တယ်။ဒီဥပဒေကိုကျွန်တော်ပယ်ဖျက်ပြီးတော့တကယ်နိုင်ငံသားအဖြစ်ကိုကျွန်တော်တို့ရရှိရတတ်သောသူများအားလုံးဝေးပါမှုပါခြေခံပြီးတော့လက်ခံတဲ့နိုင်ငံသားဥပဒေကိုရှေ့ဆက်လက်တွဲလှုပ်ဆောင်ပွားဖို့အတွက်ဒီစည်းဆွေးတော်မှုအတွက်ရှေ့လုံနိုင်စေမှာကျွန်တော်ချမှတ်တာဒါလေးကတော့ပါတဲ့ချက်တွေတချို့ချက်ကိုကောက်တုတ်ပြောပြတ
ာတိတ်မကြရင်ချက်ပိုင်းတွင်းမှာပဲပြည့်စုံထွက်လာမှာပေါ့နော်ဒါ
ဟုတ်ပါခင်ဗျာကျွန်တော်တို့အခုတော့နောက်ဆုံးစစ်တီရောက်နေပါပြီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့စောင့်မျှော်နေပါမယ်ပြရဘူးဆိုတော့ဒီမေကုန်းကတော့လူခွင့်ရင်တိုင်းတော့မသက်ဆိုင်ပါဘူးဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟာလာဒီဆီယနာသိန်းပတိုင်ငယ်ကလည်းပဲဒါလူခွေနဲ့ပတ်သက်တော့ဆောက်လုပ်လာတယ်ဆီယနာသိန်းနဲ့ကာလာနောက်ပိုင်းမှာလည်းပဲဆီယနာသိန်းတောင်ကိုင်မှာဆန့်ကျင်ပြီးတော့အခုဆိုရင်အစိုးရအဖွဲ့တွေမှာတော့တာဝန်ယူပြီးတော့ဝင်လုပ်တဲ့အဆင့်ကိုရှိလာပြီပေါ့နော်ကျွန်တော်ကော်မတီရဲ့အမြင်သဘောထားကိုသိချင်တာပါဒီအကြမ်းဖက်စီရီယမ်လှုပ်ရှားမှုနောက်တစ်ခါအဲ့ဒါຫນွေဦးဒေါ်လာရေးနောက်တစ်ခါဒီ generation z ပေါ့နော် generation z မျိုးဆက်တဲ့လူငယ်တွေသူတို့လှုပ်ဆောင်နေတာသူတို့ရဲ့ရည်တည်ချက်တွေစသဖြင့်ဒါတွေကိုအခိုင်အမာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်အဖက်မှာလည်းပဲဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အခေါ်ကျွန်တော်သုံးနေတဲ့ဟောတာကတော့ non believer ပေါ့နော်ဒါရီအောင်မြင်ဖို့မလွယ်ဘူးအောင်မြင်မှုကြောက်ဖို့ခက်တယ်ဒီလိုရက်တွေကတော့တိတ်တော့မဟုတ်လာဘူးစသဖြင့် CDM ကိုလည်းမယုံကြည်ဘူးຫນွေဦးဒေါ်လာရေးကိုလည်းကထောက်ခံဘူး generation C ကလုံးနေတာကိုလည်းပဲဆိုတော့လူမျိုးတွေရှိပါတယ်ဒါခိုင်မအောင်ရှိအဲ့ဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးပုံမှန်ပြောချင်လဲကျုံကြည်ွက်မကျွယ်ပြားကိုရလူသားရ
ဲ့ခွင့်အဲ့မယုံကြည်တာကြောင့်မလို့ကျွန်တော်တို့အနှောက်ယှက်ပေးတာနောက်တစ်ခါမဟုတ်မှန်တဲ့ဒိဋ္ဌိနဲ့ပြောကြတာနောက်ကဒါနဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့မှားယူတဲ့ဒိဋ္ဌိချက်တာတကူကဒါတော့မဖြစ်တဲ့အကြောင်းရဖြစ်တယ်လို့ပဲပြောချင်ပါတယ်အဲ့ဒီတော့မျိုးဆက်သစ်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ပြည်တွင်းရဲ့အင်အားတွေမလျော့ဘူးလည်းလိုအပ်တယ်တစ်ချိန်မျက်မှောင်ကြီးပရဲ့စာနာနားလည်မှုနဲ့ပူးပေါင်းပါဖို့လိုအပ်ပါတယ်အဲ့တော့တစ်ခါကြီးကျွန်တော်တို့တိုက်ပွဲဆာလာပြီလေဟိုအားမလို့အားများဖြစ်တာရှိပါလေဒါပေမဲ့ကျွန်တော်တို့ကခစ်ပေါင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်နေရတာဖြစ်တဲ့အခက်အခဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်ဓာတ်ရော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်းလို့အောင်းမြင်ရမယ်ဆိုတဲ့စိတ်ဓာတ်မျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာအောင်းမြင်မှုတွေကိုဆက်လက်ပြီးတော့အားကြီးပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့တိုက်တွန်းလိုပါတယ်အားလုံးနဲ့လေးစားပါခင်ဗျာ
ဟုတ်ကဲ့ပါမဟာလက်တဲ့ဂျာကအချင်းပေးပြီးတော့ကျေးဇူးပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်ဗောမျိုးမင်း
โอเคเจ
ซุจบาครับเจมาซัวเนี่ยเอียนกินซัวเนี่ยตั้วจีนเนี่ยปั้นไหนกูยောက်ไหนมาสิลูกสุดต้องไปบาครับยงจี
ซัวเนี่ยเสร็จแล้วชอบแล้วนี่ครับเจซุจบา
ပါရှင်ဥပ္ပိတ္တအောင်ရဲ့ပြည်ပင်တရင်သုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ
ဗဟိုဘဏ်ရဲ့ကင်တွယ်မှုတိုင်းပြည်စီးပွားရေးကြာဆင်းစေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။ဒီကနေ့ဂျိုလာ16ရက်နေ့စွဲနဲ့ထုတ်ပြန်တဲ့စစ်ကောင်စီလက်အောက်မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့ဘဏ်သီးသီးအတွက်ညွှန်ကြားလွှာကြောင်းဘဏ်တွေစီးပွားရေးလုပ်ငန်းတွေတင်မကပန်းစင်းရှိတဲ့သာမန်ပြည်သူတွေကြားမှာပါအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေခဲ့ပါတယ်။ငွေသားစီမံခန့်ခွဲမှုကောင်းမွန်စေရန်နဲ့ Digital Payment များဖြင့်ဆောင်ရွက်ရန်ကိစ္စလိုခေါင်းစဉ်တတ်ထားတဲ့အဲ့ဒီညွှန်ကြားလွှာကြောင်းပန်းတွေကနေငွေသားထုတ်ယူမှုပိုပြီးခက်ခဲစေမှာဖြစ်လို့စီးပွားရေးသမားတွေရောပြည်သူတွေပါအတော်လေးစိတ်အနှောက်အယှက်ဖြစ်သွားကြတာပါ။ဘူပန်ရဲ့ညွှန်ကြားချက်မှာဘာတွေဖော်ပြထားသလဲ။အဲ့ဒီညွှန်ကြားချက်တွေဟာပန်းတွေနဲ့ငွေကြေးအနှံသူတွေကြားသဘောတူညီထားကြတဲ့ဗတိဉ္ဇဉ်တွေနဲ့ရောကိုက်ညီမှုရှိပါရဲ့လားဘူပန်ရဲ့အဲ့ဒီညွှန်ကြားချက်ကြောင့်လက်တွေ့ငွေကြေးရေးကဏ္ဍနဲ့စီးပွားရေးကဏ္ဍမှာဘလို့သက်ရောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ
်ဘူပန်ရဲ့ညွှန်ကြားချက်ထဲမှာဗန်နဲ့ငွေကြေးအနှံထားတဲ့ပြည်သူတွေကိစ္စအဓိကပါဝင်ပါတယ်ညွှန်ကြားချက်ဤတန်းမှာဗန်တွေအနေနဲ့ငွေစုပန်အငွေတွေအချိန်ပိုင်းအငွေတွေနဲ့ပတ်သက်ပြီးမိမိတို့ရဲ့ customers တွေကိုဝန်ဆောင်မှုပေးရမှာအဲ့ဒီအငွေတွေဟာချက်ချင်းပေးရမယ်စည်ရင်းရှင်အငွေသဘောမျိုးဖြစ်နေတာကြောင့်ငွေစုပန်နဲ့အချိန်ပိုင်းအငွေတွေရဲ့ရည်ရွယ်ချက်ကိုအကောင့်ထဲမဖော်နိုင်တဲ့အပြင်မိမိတို့ဘဏ်ရဲ့ငွေကြေးလွယ်ကူမှုနဲ့Assets and Liabilities Management ထိန်းချုပ်မှုအားနည်းတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်အဲ့ဒီငွေစုပန်စီရင် Saving Account ကနေငွေလာထုတ်ရင်စည်ရင်းရှင်အငွေ Current Account တွေလိုချက်ချင်းထုတ်ပေးခြင်းမပြုဖို့အဲ့ဒီငွေစုပန်စီရင်တဲ့ကငွေတွေကိုအတိုင်းအတာပမာဏတစ်ခုသတ်မှတ်ပြီး Current Account ထဲကိုပြောင်းထည့်အဲ့ဒီ Current Account ထဲကမှတစ်ပတ်ကိုတစ်ချိန်ATM ကနေဖြစ်စီအခြားပေးတွေ wallet တွေနဲ့ချိတ်ဆက်ဆောင်ရွက်ပေးဖို့အချိန်ပိုင်းအငွေတွေနဲ့ပတ်သက်လို့ကတော့သူ့တက်တန်းစီရောက်မှသာငွေထုတ်ပေးဖို့ဆိုပြီးဖော်ပြထားပါတယ်။လိုရင်းအတိတ်ပဲကတော့ saving account နဲ့ time deposit တွေကို ATM ကနေဖြစ်စီဘဏ်စာအုပ်နဲ့ဖြစ်စီငွေဆက်ကူထုတ်မပေးဖို့ညွှန်ကြားလိုက်တာပါပဲ။လက်ရှိဘဏ်တွေမှာငွေကြေးအငန်ထားတဲ့တန်းနဲ့ချီတဲ့ပြည်သူအများစုကြီးဟာငွေစုပန်စာအုပ်လို့ခေါ်တဲ့ saving account တွေဖွင့်လှစ်ထားတာမို့ဗဟိုဘဏ်ရဲ့အဲ့ဒီညွှန်ကြားချက်ရိုက်ခတ်မှုကြီးမားကျယ်ပြန့်တာဖြစ်ပါလေ။ဒီနေရာမှာဗဟိုဘဏ်ရဲ့ညွှန်ကြားချက်ဟာပြည်သူတွေကဘဏ်တွေမှာငွေကြေးအငန်ပြီးဖွင့်လှစ်ထားတဲ့ account တွေရဲ့ customer နဲ့ဘဏ်သဘောတူညီချက်ပဒိညင်တနည်းအားဖြင့်စည်ငင်းစည်းကမ်းနဲ့ကိုင်းညီပါရဲ့လားဆိုတာအရင်ကြည့်ဖို့လိုပါတယ
်ပြည်သူတွေဟာဘဏ်တွေမှာငွေကြေးအနှံပြီးအကောင့်ဖွင့်တဲ့အခါဘယ်လိုအကောင့်မျိုးစားကိုဖွင့်မလဲအဲ့ဒီအကောင့်မျိုးစားမှာဘယ်လိုစည်းကမ်းချက်တွေပါပြီးကိုကဘာတွေအကျိုးခံစားခွင့်ရှိမလဲဆိုတာလက်ကမ်းစာဆောင်လေးတွေနဲ့အသိပေးလေးရှိပါတယ်ဒါတွေမကဘဏ်တွေရဲ့ website တွေမှာဝင်ကြည့်လို့လည်းရပါတယ်နမူနာအားဖြင့်ကမ္ဘောဇာဘဏ်ရဲ့ website ဖော်ပြချက်အရငွေစုပန်စာအုပ် saving account ဖွင့်တင်သူတွေအနေနဲ့ကနဦးအငွေအနည်းဆုံးကျပ်1800မှာဖြစ်ပြီးဗန်စာအုပ်ထဲမှာလက်ကျန်အနည်းဆုံးကျပ်1000ကျန်ရမယ်လို့ဖော်ပြထားပါတယ်။အတုံးလုံးတစ်နှစ်900ကျပ်လုံးရမှာဖြစ်ပြီးငွေသွင်းတာကိုကန့်သတ်ချက်မရှိအချိန်ချင်းသွင်းနိုင်ပေမဲ့ငွေထုတ်ယူတာကိုတော့တပတ်ကိုတစ်ချိန်ငွေပမာဏကန့်သတ်ချက်မရှိထုတ်ယူနိုင်တယ်လို့ဆိုထားပါတယ်။ဒါရင်မကအရင်ပုံမှန်အခြေအနေတုန်းကအဲ့ဒီငွေစင်းကိုဗန်ကနဲ့ချိတ်ဆက်ပြီး ADN စက်တွေမှာတစ်နှစ်ကိုအများဆုံးကျပ်10သိန်းအထိရဲ့အကန့်အသတ်မရှိထုတ်ယူနိုင်ခဲ့တာပ
ါ Time deposit စည်ရင်းတည်အငွေကတော့ကိုက6လတစ်နှစ်အထားရင်အဲ့ဒီအချိန်ရောက်ရင်အငွေရောအတိုးကိုပါထုတ်ယူနိုင်တယ်လို့အဲ့ဒီအချိန်မစေပဲဘယ်အချိန်မှမဆိုအချိန်မရွေးငွေတွေပြန်ထုတ်ယူနိုင်တယ်ဒါပေမဲ့တတ်မှတ်ကာလမပြည့်ရင်အတိုးတော့မရဘူးလို့ဆိုထားပါတယ်တကယ်တော့ဘဏ်တွေမှာငွေကြေးအနှံထားတဲ့အကောင့်အမျိုးအစားအားလုံးဟာရနိုင်တဲ့အတိုးနှုန်း၊ရာခိုင်နှုန်း၊အတိုးပေးတဲ့ပုံစံကွဲပြားတာကလွဲပြီးကိုယ်ငွေကိုပြန်ထုတ်တာကိုတော့ပမာဏအကန့်အသတ်မရှိအချိန်မရွေးထုတ်ယူလို့ရနိုင်တာကြီးပါဒါရီမကကိုယ့်အကောင့်ကိုကိုပြန်ပိတ်သိမ်းနေဆိုရင်လေသွင်းထားသမျှအားလုံးတစ်ချိန်နဲ့ပြန်ထုတ်လို့ရပါတယ်
ဒါဟာ customer တွေနဲ့ brand တွေကြောင်းသဘောတူညီပြီးအတိအလင်းထောက်ပြန်ထားတဲ့ဗရင်းညင်စီကံဖြစ်တယ်လို့အဲ့ဒီဗရင်းညင်ကြောင့်ပဲတည်သူတွေဟာ brand တွေမှာငွေကြေးအနှံကြတာဖြစ်ပါတယ်နှစ်ဦးသဘောတူစီရင်စီကံတွေဖြစ်တာကြောင့် customer တွေဘက်ကရောဘန်တွေဘက်ကပါအဲ့ဒီစီးရင်စီကံတွေလိုက်နာဖို့လိုပါတယ်အခုတော့ဗဟိုဘန်ဟာကတ်စတမာပြည်သူတွေနဲ့ဘန်တွေကြားထားရှိတဲ့ပရိညင်တွေချိုးဖောက်ဖို့အထားတဲ့ငွေတွေပြန်ထုတ်မပေးဖို့ဘန်တွေကိုပြောင်ပြောင်တင်းတင်းညှို့ချောင်းလိုက်တဲ့သဘောတက်ရောက်နေရတွေ့ရပါတယ်ဒါဟာဒီမိုကရေစီနဲ့ဈေးကွက်စီးပွားရေးစနစ်ရှိတဲ့နိုင်ငံတွေမှာဆိုတန်းနဲ့ချီတဲ့ကတ်စတမာတွေဟာဘန်တွေကိုတရားစွဲကိုယ်ငွေကိုပြန်ရဖို့တွင်မကရော်ကြေးတွေပါပေးဖို့တောင်းဆိုနိုင်တဲ့အနေအထားမျိုးပါဘဟုဘယ်ရဲ့ညွှန်ကြားချက်ဟာအဲ့လောက်မကသေးပါဘူးညွှန်ကြားချက်နံပါတ်1အပိုက်ကငယ်မှာအစိုးရတင်တာအောင်သူတွေအတွက်ဘဏ်တွေကနေငွေသားထုတ်မပေးဘဲဘဏ်အကောင့်တွေကိုစည်ရင်းလွှဲပြောင်းပေးတာချက်လက်မှတ်နဲ့ပဲထုတ်ပေးပါလို့ဆိုထားပါတယ်ဒီအခြေအနေကြောင့်လက်ရှိအစိုးရတင်တာအောင်ကြီးလန်ဒါဒါဆေးရုံကျောင်းအပောင်ဝင်တိဆောက်ရေးလုပ်တဲ့သူတွေဟာကုန်ကျန်းနဲ့လုံအားကတွေပေးချေဖို့ဘန်တွေကနေငွေသားထုတ်ယူမရတာကြောင့်အကြီးအကျယ်အခက်အခဲကြုံနေရပါပြီ။ဒါတွေမကကုမ္ပဏီတွေလုပ်ငန်းတွေကိုလည်းမဖြစ်မနေကိစ္စမှာအပကျန်းနာတွေကိုငွေသားထုတ်မပေးဘဲဘန်စည်းရင်းလွှဲပြောင်းမှု digital payment တွေနဲ့ပဲပေးဖို့ကုန်ပစ္စည်းရောင်းချတဲ့ store ဆိုင်ကြီးတွေနဲ့လုပ်ငန်းတွေကိုလည်းတစ်လအတွင်းရောင်းချရငွေရဲ့90ရာခိုင်နှုန်းအောက်ကိုပဲငွေသားထုတ်ပေးဖို့ညွှန်ကြားထားတာတွေ့ရပါတယ
်။လက်ရှိဘိုဘန်ရဲ့ဘန်ဆိုင်ရာငွေရေးကြေးကဏ္ဍဆိုင်ရာကင်တွယ်ပုံတွေကိုကြည့်ရင်စစ်ကောင်စီလက်ထက်မှာဘန်တွေမပြိုလဲစေရဆိုတဲ့ရည်မှန်းချက်တစ်ခုအတွက်ကတ်စတမာပြည်သူတွေစီးပွားရေးလုပ်ငန်းရှင်တွေဘန်နဲ့အလုပ်လုပ်နေသူတွေရဲ့ရပိုင်ခွင့်အမျိုးမျိုးချိုးဖောက်နေတဲ့သဘောမြင်တွေ့နေရပါတယ်။ဒီလိုကင်တွယ်မှုကြောင့်ငွေရေးကြေးနဲ့စီးပွားရေးကဏ္ဍအဲ့ဒါနဲ့ဆက်နွယ်တဲ့အခြားသောကဏ္ဍအသီးသီးကိုစိုးကျိုးတွေရက်ခတ်နေပြီးဗန်ဒီအပေါ်ပြည်သူတွေရဲ့ယုံကြည်မှုကလည်းတစ်နေ့ထက်တစ်နေ့ပိုပိုပြီးကျဆင်းလာနေတာတွေ့မြင်ကြရပါတယ်။ဒီလိုချိန်ဒီအောက်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆရာနိုင်သမီးနောက်ပိုင်းကျဆင်းသွားတဲ့နိုင်ငံစီဝါရေးပြန်လဲနယ်လန်ထူမဲ့အရေးလက္ခဏာမျိုးကိုတော့မမြင်မတွေ့ရနေကြပါ
ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပဘေးကကင်းရှင်းပြမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော့ဆင်းရဲ။ VOE ကိုရေးလာတဲ့တော့ဆင်းရဲပေးစာတွေ email တွေ VOE Facebook စာမျက်နှာပေါ်မှာလာပြေးကြတဲ့တော့ဆင်းရဲမှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများစီစဉ်ကနေပြန်ချပေးပါတော့မရှင်။နောက်ပိုင်းမှာတော့ VOE တေးချစ်တော့ဆင်းရဲကိုမြန်မာသတင်းလေးတပုတ်နဲ့ဖျော်ပြပေးဦးမှာဖြစ်ပါလိမ့်။ကျမတို့ VOE ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြား line တက်နဲ့ပတ်သက်ပြီးတော့မေးလာကြတဲ့သတင်းရှင်တွေစာတွေကိုပထမဆုံးဖော်ပြပေးသွားခြင်းပါတယ်။ဘောဘွားအေးခိုင်ဆိုတဲ့သတင်းရှင်က RFN နဲ့ VOE ပူးပေါင်းထုတ်လွှင့်တဲ့24မြင်းဆောင်ခနှစ်ရုပ်သံကိုကျတို့ကလည်းဘလို့ဖန်ယူကြည့်ရှုလို့ရပါမလဲတဲ့။သူပြောခြင်းနဲ့24မြင်းဆောင်ခနှစ်ဆိုတာ24နိုင်နေစဉ်ထုတ်လွှင့်ပေးတာကိုဆိုလိုတာဖြစ်ပါတယ်နော်။အောင်ပြိုးရင်းဆိုတဲ့သတင်းကတော့ VOE နဲ့ RFA တို့ပေါင်းပြီးတော့မြန်မာနိုင်ငံအတွက် Thaicom စစ်ကဂျူရုကနေ channel တစ်ခုလွှင့်မှာမဟုတ်လားတဲ့မေးလာပါရဲ့ဟုတ်ပါတယ်ဒီသတင်းနဲ့မေးထားတဲ့ကျမတို့ရဲ့ရုပ်တံလိုင်းအသစ်ကြောင့်နည်းနည်းပြောပြချင်ပါတယ်နော်ကျမတို့ VOE American တန်ကနေပြောမြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်တံလိုင်းကနေထုတ်လွှင့်ပေးနေပါပြီနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာတင်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူထုအတွက်သတင်းများတွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူထုမိတ်ဆွေရုပ်သံအစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေတာပါ။ဖန်ယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကိုကျွန်တော်တို့ VOA website စာမျက်နှာပေါ်မှာပေါ်ပြပေးမှာဖြစ်ပါတယ်။လူလူမိတ်ဆွေရုပ်သံအတပတ်ခုနှစ်ရက်တနင်္လာ24နာရီထုတ်လွှင့်ပြတာဖြစ်ပြီးတော့ VOE နဲ့ RFA ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်။ဘယ်ချိုရုဆောင်ကနေဖန်ယူလို့ရရှိလဲဆိုရင်မေးခွန်းကိုဖြေရမယ်ဆိုရင်တော့ကျမတို့ UTEL Set 70B ကနေပြီးတော့ Channel 9အဖြစ်ဆိုရင်တော့တရားတစ်ခါနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင်။ Facebook မှာရှာကြည့်မယ်ဆိုရင်လည်းဒီဂျိုးလူစလောင်ကျွမ်းကျင်သူတွေရေးထားတဲ့ဒီအသေးစိတ်အချက်လက်တွေဘယ်လိုဖတ်ယူနိုင်လဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတွေ့ရှိရနိုင်ပါရဲ့နော်အဲ့လိုနားလည်သူတွေရေးထားတဲ့ post တစ်ခုမှာဆိုရင်တော့ဒီလူလူမိတ်ဆွေရုပ်သံလိုင်းကို KU ဘန်လို့လူသိများတဲ့အိမ်ဝန်တိုက်ရိုက်ဆက်သွယ်နိုင်တဲ့ TV ဂျိုးလူနှစ်ခုရနေပြီးတော့ဖတ်ယူရရှိနိုင်ပါတယ်တဲ့ဒီနောက်ဆုံးပြောတဲ့အချက်ကိုကျွန်မတို့အတီမပြုတ်ပေးနိုင်ပါဘူးနော်အတိအကျတော့ကျွန်မဒီကနေပြီးတော့အဲ့ဒီရုံမြင့်တန်းကြား KU ဘန်ဖတ်ယူမှုကိုကျွန်မတေချာမသိလို့ဖြစ်ပါတယ်ရှင်ဒါမဲ့တေချာတာကတော့ကျွန်မတို့ VOA American တန်ထုတ်လွှင့်ပေးနေတဲ့ရုပ်သံလိုင်းလူလူမိတ်ဆွေရုပ်သံလိုင်းကို UTS 70B လိုင်းအားဖြင့်ဆိုရင် Channel 101ကနေပြီးဖတ်ယူကြည့်ရှုနိုင်ပါတယ်ရှင်ခုလိုမျိုးလူတို့မိတ်ဆွေရုပ်တံလိုက်ထောက်လွှင့်မှုကိုကြိုဆိုပါတယ်လို့ပြောလာတဲ့သွားရရှင်နေတယ်မှာတော့သွားရရှင်မက်ဆန်နာက
မင်္ဂလာပါ VOA ရေရုပ်တံထောက်လွှင့်အစီအစဉ်တစ်အတွက်ဂုဏ်ယူဝမ်းသာရပါတယ် VOA သတင်းဌာနကြီးဒီထက်တိုးတက်အောင်မြင်ပါစေ26ရက်နေ့ဂျွန်မနက်သတင်းမှာဒေါကင်ဆိုဝစ်တင်ဆက်ကြေညာပေးတာကြားလိုက်ရပါတယ်တချိန်ကသုတဆုံလေအမေရိကန်တခွင်ကဏ္ဍကိုမညှို့ညူလွင်နဲ့ပူးတွဲတင်ဆက်ပေးခဲ့တာကိုပြန်ပြီးတော့အောက်မေ့မိပါတယ်ဒေါက်ကင်မျိုးသက်ရဲ့ဤပညာကန္တာမှာအချိန်နဲ့အကိုက်သတိထားစရာတွေတင်ဆက်ပေးနေတာကိုလည်းကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများကျမ်းမာအေးချမ်းပါစေ
။ VOA ကိုအားပေးနေကြတော့ရှင်မက်ဆန်နာမက်ဆန်နာကနေစာရေးပို့လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်မင်းများမြို့နယ်ကတော့ရှင်ကိုအောင်မြင့်ကတော့အင်တာနက်ပြတ်တောက်တဲ့ခါမှာရေဒီယိုနဲ့အစီအစဉ်တွေကိုဖမ်းယူရရှိလို့အထူးကျေးဇူးတင်ပါတယ်ဆိုပြီးအခုလိုရေးလာပါတယ
်။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ခင်ဗျာ။အခုလိုနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်မှာသတင်းရင်းမြန်မှန်ကန်သိရှိနိုင်မှုဟာတည်ရရှိရေးတမျှအရေးကြီးပါတယ်။အချိန်လုံးကလူတွေဟာသတင်းမသိရှိနိုင်လို့တည်ဆုံးကြရတယ်။အခုတော့သတင်းတွေများလွန်းလို့ဘယ်ဟာယုံရမှန်းမသိလို့တည်ဆုံးရတဲ့သူတွေအများကြီးပါပဲ။ဒီအတွက် VOA မြန်မာပိုင်းအစီအစဉ်လိုအားကိုးအားထားရတဲ့နိုင်ငံသားသတင်းဌာနတွေကိုပဲအင်တာနက်ရတဲ့အခါဆိုရှယ်မီဒီယာနဲ့ YouTube တွေကတဆင့်ဒါမှမဟုတ်အင်တာနက်ပြတ်တောက်တဲ့အခါမှာဗီဒီယိုကတစ်ဆင့်အမြဲမပြတ်နားထောင်နေရပါတယ်။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက် VOA မြန်မာပိုင်းအစီအစဉ်ကိုကျေးဇူးတင်သလို VOA ဝိုင်းတော်သားများအားလုံးကိုလည်းကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများအားလုံးကျန်းမာကြပါစေ။ဒီထက်မကသတင်းအစီအစဉ်များကိုထုတ်လွှင့်နိုင်ကြပါစေခင်ဗျာ
။ရခိုင်ပြည်နယ်မင်းများကကိုအောင်မြင့်ဖြစ်ပါတယ်။ဟုတ်ကဲ့ပါ။ကျွန်တော်အထူးကြိုးစားနေပါတယ်။ကိုအောင်မြင့်ရေခုနကတော့ကျွန်မပြောသွားသလိုမျိုးလူလူမိတ်ဆွေရုပ်တံလိုင်းမှာကျမတို့ရဲ့ VOA အစီအစဉ်တွေနောက်ပြီးတော့ RFA အစီအစဉ်တွေကို24နာရီပတ်လုံးထုတ်လွှင့်ပေးနေပါတယ်เนาะအဆင်ပြေရင်တော့ဖမ်းယူကြည့်ရှုပါလို့အကြံပြုချင်ပါတယ် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးရာကိစ္စတွေနဲ့ပတ်သက်ပြီးကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။ဒီထက်ကသောရရှင်တွေရဲ့စာတွေကိုအလေးအတင်သိသလိုဖော်ပြပေးနေတာမှာသောရရှင်တယောက်ပြီးခဲ့တဲ့တစ်ခါကလည်းသူ့ရဲ့စာကိုဖော်ပြပေးခဲ့ပါတယ်။အဲ့သောရရှင်ရဲ့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုပြောပြချင်ပါတယ်ဆိုပြီးတော့အခုလိုထပ်ပြီးရေးလာပါတယ်ရှင်။မြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့နိုင်ငံရေးနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုထည့်ဟပ်ပြီးရေးပြလာတာပါ။
မြန်မာနိုင်ငံရေးပေါ်အမြင်တို့လေးမျှဝေပါရစေ။အရင်တစ်ခေါက်ကအမြင်လေးကို VOA ကတစ်ချိန်ကြားခဲ့ရပြီဖြစ်ပါတယ်။ဒုတိယချိန်ထပ်ပြီးပြောချင်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဆိုတာတမိုင်းမှာကိုမရှိခဲ့ဘူးတည်းပါ။ကိုလိုနီလောက်ခံကနေလွတ်လပ်ရေးကိုယူခဲ့ကြတယ်။လွတ်လပ်ရေးယူတာနဲ့ဗိုလ်ချုပ်လုံခြံခံရတယ်။ဒါကဒီမိုကရေစီကိုလုံခြံတာပါပဲ။ပြောရရင်1948ဇန်နဝါရီလကနေစစ်တပ်ကအကြမ်းဖက်ဝါဒစနစ်နဲ့အုပ်ချုပ်လာတာဒီနေ့အထိပါပဲဒီတော့မြန်မာနိုင်ငံမှာဒီမိုကရေစီဆိုတာမရှိခဲ့ဘူးတည်တာဖြစ်ပါတယ်မြန်မာနိုင်ငံလို့မဖြစ်လာခင်ကမှပူတောင်းကောင်းနေတယ်တောင်တန်းဒေသတွေမှာကိုနီကိုစနစ်နဲ့လူမျိုးအလိုက်အကျိုးပေးတင့်လျော်သောအုပ်ချုပ်ရေးစနစ်တွေနဲ့တည်ငြိမ်အေးချမ်းရတယ်ဗိုလ်ချုပ်ဦးဆောင်တဲ့တိုင်းနာခေါင်းဆောင်တွေအနေနဲ့သဘောတူထုတ်ဆိုခဲ့တဲ့ပင်လုံစာချုပ်မတိုင်ခင်အခြေအနေကိုပြန်ရောက်ဖို့လိုနေပြီအဲ့ဒီအခြေအနေကိုပြန်မရောက်စေချင်ရင်စစ်တပ်ကအပြောင်းလဲလုပ်ရမယ်မလုပ်ရင်မရတော့ပါဘူးအခုခေတ်ကဟိုးအရင်ကဦးနေဝင်းဦးစောမောင်ဦးတန်းရွှေတို့ရဲ့ခေတ်လိုမျိုးဖြစ်မယ်လို့ဦးမင်းအောင်လှိုင်ရဲ့တွက်ချက်မှုဟာအမှားကြီးဖြစ်ပါတယ်ဒီအမြင်နဲ့တွက်ချက်မှုကိုအပြောင်းလဲမလုပ်ရင်နိုင်ငံရေးတည်ငြိမ်မှုလုံးဝရှိလာနိုင်စရာအကြောင်းမရှိတာသိကြပါတယ်အခုလက်ရှိဒီမိုကရေစီတိုက်ပွဲဆင်နွှဲနေတဲ့နိုင်ငံရေးခေါင်းဆောင်တွေထက်အခုမပေါ်လာသေးတဲ့ အနာဂတ်ဒီမိုကရေစီတိုက်ပွဲဆင်နွှဲလာမယ့်ခေါင်းဆောင်တွေကပုံမှုများပြားနေပါလိမ့်မယ်။ပုံမှုကောင်းမွန်တဲ့နည်းလမ်းများနဲ့တိုက်ပွဲဆင်နွှဲလာဖို့ပြင်ဆင်နေတဲ့အနာဂတ်ခေါင်းဆောင်ဆက်ရှိနေမယ်ဆိုတာကိုဥမင်းအောင်လှိုင်မြင်သင့်တယ်။ဒီလိုအလုပ်နေတဲ့ကတော့လက်ရှိဥမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာစစ်တပ်ကိုအပြီးဖြုတ်ချနိုင်မှမြန်မာနိုင်ငံမှာဒီမိုကရေစီရနိုင်မှာဖြစ်တယ်ဆိုတဲ့အမြင်လေးကို VOA ကတစ်ဆင့်ညှဝေလိုပါတယ်။
မြန်မာနိုင်ငံကတော်ရစင်တရားသူ့ရဲ့နိုင်ငံရေးအမြင်ကိုလွတ်လွတ်လပ်လပ်ရေးပြီးထုတ်ပေါ်လာတာဖြစ်ပါတယ်ရှင်။နောက်ထပ်တော်ရစင်တရားကတော့လုံုံရေးကြောင့်သူ့ရဲ့နာမည်ကိုမဖော်ပြစေချင်ပါဘူးဆိုပြီးပြည်ချစ်ဒေါသလေးဆိုတဲ့နာမည်နဲ့ရေးလာပါရဲ့နော်
။ရင်ဖွင့်စာတွေကိုပြန်လည်ဖော်ပြပေးတဲ့အတွက်ကျေးဇူးပါ VUE ဒီပတ်ရင်ဖွင့်ချင်တာကတက်မရော်ဆိုတာနဲ့ကာကွယ်ရေးကိုတန်းမြင်ကြတယ်လို့ကုညီပြရစီဆိုတာနဲ့ရဲတပ်ဖွဲ့ကိုမြင်ကြမယ်လို့ထင်ပါတယ်။ဒါနဲ့လက်ရှိမြန်မာနိုင်ငံတက်မတော်ဟာကာကွယ်ရေးကိုမလုပ်တဲ့အချိန်ပြည်သူကိုပဲပြစ်တက်နေတာဘာကြောင့်မလဲတက်မတော်ကနိုင်ငံတော်တမရပြည်သူတွေကိုကာကွယ်ဖို့အဓိကမဟုတ်ပါလားအခုတော့ဘာကြောင့်နိုင်ငံတော်ကိုပျက်စီးအောင်လုပ်နေရတာလဲတမရကိုကာကွယ်မဲ့အစားဘာကြောင့်ဆွဆွဲပြစ်တင်ဖမ်းဆီးရတာလဲသူတို့ပြောနေတာဥပဒေရပါဆိုပြီးတော့ပြောလာကြတယ်ဥပဒေမှာတမရကိုပြစ်တင်လို့ရှိရင်လွတ်တော်ကုစလေလေးဘုံတဘုံကလက်မှတ်ထိုးတင်ပြအကြီးကဲထန်တင်ပြပြီးတော့လွတ်တော်နှစ်ရက်မှာမဲခွဲသုံးမုံနှစ်ပုံကထောက်ခံလို့ရှိရင်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးအစဉ်စဉ်လုပ်ပြပုထင်ရှားလို့ရှိရင်တာဝန်မှရက်စဲအဲ့လိုလုပ်အောင်မှာမဟုတ်လားအခုတော့ဥပဒေမဲစွာနဲ့တမရအတိုင်းမင်္ဂပုတ်ကိုကုစလေရီကိုတော့မှဖမ်းနေကြတယ်ပြည်သူတွေကလည်းလူရင်လူသူလိုဖမ်းဆီးတပ်ပစ်နေတယ်ပြည်သူတွေဘက်ကအကြမ်းဖက်ဖွဲ့လူသားဖွဲ့ဆူပြီးတော့မုန်းနေကြတာအဆန်းတော့မဟုတ်ပါဘူးပြည်ချစ်တဲ့တပ်မတော်မဟုတ်တော့ဘူးပြည်သူကိုတတ်တယ်ပြည်သူမုန်းတဲ့တပ်မတော်ဖြစ်နေပြီကုညီပြရပါစီရဲတပ်ဖွဲ့ဘယ်သူတွေကိုကုညီတာလဲကြာဆုံးသွားကြတဲ့အာဇာနည်တွေကိုလည်းအတည်ပြုပါတယ်ကျန်းသူမိသားစုတွေအတွက်လည်းထပ်တူဝမ်းနည်းသလိုဂုဏ်လေးယူပါရယ်
။ကုညီပြရစီဆိုတဲ့စာမုတ်ကခင်ဗျားတို့နဲ့မတန်ပါဘူး။ပြည်သူတွေကိုကုညီမဲ့အစားလက်နဲ့သုံးပြီးပြစ်တက်နေတာ။စာမုတ်နဲ့လောရက်တွေဆန့်ကျင်မဲ့ဖြစ်နေပါပြီ။ဆိုပြီးတော့ဒီတော်ရရှင်ကရေးလာပါရယ်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရယ်ရှင်။ဒီချစ်တော်ရရှင်တွေကိုမြမသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါရယ်နော်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရင်းကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင
်အခုတော်ရရှင်နေကိုမြစ်တာဒီလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးကြမှာရှင်မြန်မာနိုင်ငံကလူငယ်တွေကြားမှာအထုခစ်စာတဲ့ AGS ဂီတအဖွဲ့ရဲ့ပင်နိုင်ဆိုရှင်ရေမွန်တယောက်ပြီးခဲ့တဲ့23ရက်နေ့ကပဲရုတ်တရက်ကွယ်လွန်သွားခဲ့တာကြောင့်သူ့ကိုချစ်တဲ့ပရိသတ်တွေအထူးဝမ်းနဲ့ကြည်ကွဲနေကြရတာပါသူ့ရဲ့ကြော်ကြားတဲ့သချင်းတွေကချမ်းရဲဆိုတဲ့သချင်းလေးရဲ့စာသားလေးကိုတော့ Facebook ပေါ်ကသူ့ရဲ့ပရိသတ်တွေရဲ့စာမျက်နှာတွေပေါ်မှာတွေ့ရပြီးတော့အဲ့သချင်းစာသားလေးနဲ့သူ့ကိုအမတ်တရားနှုတ်ဆက်ထားကြတာပါဒီသချင်းလေးနဲ့ရေမွန်ကိုဂုဏ်ပြုနှုတ်ဆက်ဖျော်ဖြေပေးကြပါလိမ့်နာစင်ကြည့်ပါအောင်နော
်ဒီကွာနာကမဲ့သူပါတောင်းမကြည့်နေတဲ့ငါပမာဒီကွာဘာမှတော့မဝန်တာမင်းလေးနဲ့မတန်ပါဘူးဒီမှာနေခက်တဲ့ကြောင့်တော့ဘုံဘောသာမကြည့်ကားချောင်းတော့Just a little bit.
ူရဲ့သချင်းစာသားလေးတွေကလို့စိတ်ဖြတ်ဖြတ်နဲ့သာခြံနေပါလို့သူ့ကိုချက်တဲ့ပြိဋ္ဌာန်တွေပြန်ပြန်နှုတ်ဆက်နေရတဲ့ဖြစ်ပါခြံရဲလို့ပြောသူတယောက်အရင်အားလုံးကိုခြံထားခဲ့တာဖြစ်ပါလေခြံရဲသူရေမောအာနာရှင်စနစ်ဆိုးလက်ကလျှောက်တဲ့လှပသာယာဘဝတည်းတခုဖြစ်တည်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းမိပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တိတ်ဆင်တောင်းလာတွေကိုတင်းနှင်းဝင်နေကြပိုင်းနဲ့တင်းနှင်းလာနေတဲ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနာဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တိုက်ရိုက်နာဆင်နိုင်ပါတယ်တင်ထုတ်ပေးရတဲ့ဒီအစီအစဉ်ကို Facebook မှာပြန်ပြန်နားထောင်နိုင်ပြီးဒီအင်တာနက်ဆာမင်နာနဲ့ဖုန်းပေါ်က VOA app မှာတွားပြီးတော့နားထောင်နိုင်ပါသေးတယ်။ကျမတို့ရဲ့အင်တာနက်ဆာမင်နာလိပ်စာက bambi.voanews.com ဖြစ်ပါလိမ့်။ကျမအေးကနာကျော်ပါ။ VOA ကိုလည်းစာရေးကြပါဦးနော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ
။ယုံကြည်ခဲ့ခြင်းများတွင်မှအချိန်တွေကောင်းအောင်နေမှာ။ Grow up to get care to by ning come love
တဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညညလင်းကတင်ဆက်ပေးထားတာပါဒီတစ်ပတ်မှာတော့အမေရိကန်သမ္မတတွေရဲ့သတင်းတွေတော်တော်များများမှတွေ့နိုင်တဲ့အင်ဂျူတော် White House ဆိုတဲ့အကြောင်းကိုပြောပြပေးထားပါတယ်ရှင်ပြောင်းစုတဲ့တမရနဲ့တက်ဆိုင်တဲ့တရင်တွေမှာ White House အင်ယူရောဆိုတာကိုအများအားဖြင့်ကြည့်ကြပါတော့အင်ယူရောဆိုတာတမရရုံးထိုင်တဲ့ရုံးငန်းနဲ့အတူမိသားစုနေထိုင်တဲ့နေရာတစ်ခုဖြစ်တယ်လို့အများပြည်သူလည်းပိုက်ကြည့်ရှုလို့ရတဲ့ကြားရည်ကြီးတစ်ခုလည်းဖြစ်ပါတယ်အင်ယူရောကိုလွန်ခဲ့တဲ့နှစ်ပေါင်း200ကျော်1990ခုနှစ်မှာအမေရိကန်ရဲ့ပထမဆုံးတမရဖြစ်တဲ့ George Washington ကနေရာရွေးချယ်ပြီးတနည်းအကြာ1992ခုနှစ်မှာတော့အုံမြင့်ချပေးခဲ့ပါတယ်။ Irish ဆောက်လုပ်ရေး engineer James Hoban ကိုဆောက်လုပ်ခိုင်းခဲ့ပြီးတော့ရှင်းနှစ်အကြာမှာတော့သမရ John Adams ရဲ့ဇနီးကပထမဆုံးစတင်နေထိုင်ခဲ့ကြတာပါ။1814ခုနှစ်မှာအင်္ဂလိပ်တပ်တွေကအင်ယူရောကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်ပြန်လည်ဆောက်လုပ်ခဲ့ရပါတယ်။အဲ့ဒီနောက်မှာတော့ American သမ္မတအဆက်ဆက်နေထိုင်ခဲ့ကြပြီးအဆောက်အဦပြင်ဆင်တိုးချဲ့မှုတွေကိုလည်းပြုလုပ်ခဲ့ကြတာဒီနေ့အထိပဲဖြစ်ပါတယ်။အင်ယူရောမှာအခန်းပေါင်း132ခန်း၊ရေချိုးခန်းအင်အား35ခန်းနဲ့အထက်6ထက်ရှိပါတယ်။အဝင်ထွက်တံခါးပေါက်ပေါင်းက412ပေါက်ရှိပြီးပတင်းပေါက်တွေကတော့148ပေါက်ရှိပါတယ်။တအိမ်လုံးမှာမီးလင်းဘိုကြီး28ခုရှိပြီးဓာတ်လီက3ခုရှိပါတယ်။မီးဘိုဆောင်ကတော့ဧည့်သည်140အတွက်ညစာချက်ပြုတ်ပေးနိုင်တဲ့အပြင်အဆင်ရှိတာပါအမေရိကန်သမိုင်းအဆက်ဆက်မှာအင်ဂျူရောကိုသမရနေအိမ်သမရနန်းတော်အကြီးအကဲကြီးဟာစသဖြင့်အမျိုးမျိုးခေါ်ဆိုခဲ့ကြပါတယ်1900ခုနှစ်မှာတော့သမရသီယိုဒိုရူးစဗက်က White House အင်ဂျူရောဆိုတဲ့အမည်ကိုတရားဝင်သတ်မှတ်ပေးခဲ့ပါတယ်အင်ယူရောကိုအမေရိကန်ရဲ့သမိုင်းတစ်စိတ်တစ်ပိုင်းပြတိုက်တစ်ခုအနေနဲ့ဝင်ရောက်ကြည့်ရှုလေ့လာလည်ပတ်နိုင်ကြပါတယ်။တွားရောက်လေ့လာခြင်းတွေက3လကြိုတင်ပြီးလည်ပတ်ခွင့်တင်ထားရပါတယ်။အင်္ဂါနေ့ကနေစနေနေ့အထိမနေ့9နိုင်ခွဲကနေနေ့လယ်17နိုင်ခွဲအထိလည်ပတ်ကြည့်ရှုခြင်းသတ်မှတ်ပေးထားတာပါ။တက်တိုင်း200ကျော်လာပြီဖြစ်တဲ့အင်ယူရောကြီးမှာသမရတွေပြောင်းလဲသွားတာနဲ့အတူအိမ်တွင်းအခင်းအကျင်းပရိဘောဂတွေပြောင်းလဲသွားခဲ့ပေမယ့်နေထိုင်တဲ့သမရလက်ထက်အဆက်ဆက်မပြောင်းမလဲအခုချိန်ကြီးရှိနေတာကတော့သမရရုံးခန်းမီးလင်းဘိုကြီးဘော်ကအမေရိကန်ပြည်အောင်စုရဲ့ပထမဆုံးသမရ George Washington ရဲ့ရုပ်ပုံမကြီးကားချက်ကြီးကိုဖြစ်ပါရဲ့ရှင
်တင်းင်းမနေနေညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ဒီကနေ့မြန်မာနိုင်ငံရန်ကုန်မြို့မှာပောက်ကွဲမှုတွေရှိခဲ့သလိုကချင်းပြည်နယ်ဖားကန့်မြို့နယ်အတွင်းမှာလည်းပောက်ကွဲမှုနှစ်ခုဖြစ်ပေါ်ခဲ့ပါတယ်။မြင်းကြံမြို့နယ်မှာတော့ကျေးရွာအုပ်ချုပ်ရေးမှူးတူတင်တဲ့နဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။ရန်ကုန်တိုင်းမြန်ကုန်မြို့နယ်အတွင်းကဘင်းအောင်တရားအနီးမှာဒီကနေ့ကျေလောင်တဲ့ပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကရောက်ကွက်တည်တဲ့ဝင်ပြီးပြစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲဒီကနေ့မှာပဲအင်းစိန်မြို့နယ်အတွင်းမှာလည်းပောက်ကွဲမှုတချို့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဥရောပနိုင်ငံတွေကိုခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒေသစံတော်ချိန်ဒီကနေ့နေ့လယ်ပိုင်းကအီတလီနိုင်ငံရောမမြို့ကိုရောက်ရှိသွားပါပြီ။ဝန်ကြီးဘလင်ကင်ဟာအီတလီမှာရှိနေစဉ်အတွင်းအီတလီခေါင်းဆောင်တွေအပြင်ပိုယဟမင်းကြီးဖရန်စစ်အပါအဝင် G20 နိုင်ငံတွေကခေါင်းဆောင်တွေနဲ့ဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်သွားဖို့ရှိပါတယ်။ကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးအဖွဲ့နဲ့အီရန်ကြားရရှိထားတဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုစောင့်ကြည့်ရေးသဘောတူညီချက်တက်တန်းကုတ်ဆုံးသွားပြီဖြစ်တာကြောင့်သူတို့ရဲ့နျူကလ িয়ার ဆက်ရုံအတွင်းကဓာတ်ပုံတွေကိုပို့ပေးတော့မှာမဟုတ်ဘူးလို့အီရန်လွတ်တော်ဥက္ကဋ္ဌကတင်းငွေနေမှာပြောကြားလိုက်ကြောင်းအီရန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။တင်းငွေညဗီအိုမြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဗီအိုအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကိဝင်နိုင်ကြပါစေ။လူရပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။
This program has come.